ကချင်ပြည်နယ်ထဲမှာထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရလောက်အောင်ပြင်းထန်နေတဲ့တိုက်ပွဲတွေအတွက်အင်မတန်စိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်သံရုံးကဧပြီလ29ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ထဲမှာလက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေထွက်ပြေးနေရတဲ့အပေါ်လဲအလွန်စိုးရိမ်နေလို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအဆုံးသတ်ဖို့လဲတပ်ဆိုင်သူတွေကိုတိုက်တွန်းထားပါတယ်။အရသားတွေကိုအကာအကွယ်ပေးဖို့နဲ့ပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပိုင်းနိုင်ရေးခွင့်ပြုဖို့တပ်မတော်နဲ့အစိုးရကိုမြစ်တာရပ်ခန့်တယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကချင်ပြည်နယ်ထဲမှာဒီအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားတိုက်ပွဲတွေပို့ပြီးတော့ပြင်းထန်နေတာကြောင့်စစ်ဘေးရှောင်ဒုက္ခတွေပို့ပြီးတော့များလာတယ်လို့ဒုက္ခတွေအရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းအင်ဂျန်ရံမျိုးထဲမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကြေးရွာဆေးရွာလောက်ကဒုက္ခသည်တထောင်ကျော်ဟာတံဖဲရွာဘက်ကိုထွက်ပြေးတိမ်းရှောင်လာကြပါတယ်။ဆေးဘေးရှောင်ဒုက္ခသည်တွေကိုခရီးရန်ဘာသာရေးအသင်းအဖွဲ့တွေကကူညီစောင့်ရှောက်ထားသလိုလွှတ်တော်ကိုယ်စားလှယ်တွေကလည်းတွားရောက်တွေးဆောင်အားပေးခဲ့ပါတယ်။အခုရက်ပိုင်းတွေထဲမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်တီမျိုးတွေမှာလည်းဆေးဘေးရှောင်သူတထောင်ကျော်လောက်ရောက်နေပါတယ်။ဒါအပြင်တနိုင်းမျိုးနယ်အောင်လတ်ကျွေးရွာကဒေသခံတထောင်လောက်ဟာလည်းတောတောင်တွေမှာထွက်ပြေးတိမ်းရှောင်နေရတယ်လို့ကုညေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်။